ဟုတ်ကဲ့ဒေါက်တာတင်မောင်ထွေးအများသိတဲ့ဒေါက်ထွေးဆေးမှန်ခင်ဗျာကျွန်တော်တို့ TB အဆုတ်နာယောဂနောက်ဆုံးအခြေအနေကိုပြောတာမှာပြီးခဲ့တဲ့နှစ်ပတ်တုန်းကတော့ဆရာကြီးသမိုင်းနဲ့ချီကူးစက်သေဆုံးမှုတွေများခဲ့တာနောက်လက္ခဏာပြတာနဲ့ဆေးရင်ပါ TB ပြဿနာအကြောင်းပြောပြီးမှဒီတစ်ပတ်တော့ဆရာကြီးပြီးခဲ့တဲ့တစ်ခေါက်ကပြောခဲ့တဲ့ဒီသန်းချီကူးစက်ခံထားတဲ့လူတွေရဲ့အန္တရာယ်အခြေအနေကိုပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆရာကြီး
ဒီ TB 4ကကူးစက်ခံရတိုင်းလေယောဂပေါ်မလာဘူး။ဘာကြောင့်ပေါ်မလာလဲဆိုရင်သူတို့ရဲ့ခန္ဓာကိုယ်ကနေပြီးတော့တိုက်ထုတ်ထားတဲ့အတွက်ကြောင့်ခုခံကကောင်းနေသေးတဲ့အတွက်ကြောင့်အဲ့ဒီ TB ကတော့ရောက်နေပြီ။သို့သောဒီ TB ရဲ့ယောဂလက္ခဏာမပေါ်သေးဘဲနဲ့ရှိတဲ့အစင်မှာအဲ့ဒါကို Non-cure TB ပေါ့လေ။ Latent TB infection လို့ခေါ်ပါတယ်။အဲ့တော့လူတွေက9.5 billion မှာတန်း1,800ကကူးစက်ခံထားပြီးဖြစ်တဲ့သူတို့တည်းရနေပြီးတော့မှနောက်ထပ် 10% လောက်ကနေပြီးတော့အချိန်မရွေး TB ယောဂဖြစ်သွားသည့်အထိတော့တော့နိုင်လို့ဆိုပြီးတော့ပညာရှင်များတွက်ထားပါတယ်။အဲ့တော့ငေါရှို TV အရင်အတွက်ကကမ္ဘာလူ့အရေး၄ပုံတပုံဒါမှမဟုတ် 2500 ခန်းလုံးရှိမယ်လို့ကြံပြင်မှတ်ထားလို့ရပါတယ်ခင်ဗျာ
။ကျွန်တော်များတဲ့သဘောရှိတော့ဆရာနော်
။ဟုတ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့အဲ့တော့အခုလိုခုနကဒီငေါရှို အစ်စ်မှာတခြားလူကိုကုနေနေနေတာရှိတာဆရာ
။ငေါရှို အစ်စ်မှာတော့တော့ချောက်မကူသေးဘူးဆိုတော့ TV အစုတ်ရောကအစုတ် TV ဖြစ်သွားပြီဆိုလို့ချင်းတော့ကုနေနေအဆင်ရောက်သွားတယ်။သို့တော့သူကိုယ်တိုင်ကချင်းကိတ်ဘုံတစ်ခုကိုပြန်ဆောင်ထားရတယ်လို့ပဲကိုကခုခဏကတည်းကရှိနေပြီးတော့သူ့ကိုတက်ခဲ့ဖို့တည်းစောင့်နေတာဖြစ်ပါတယ်။အဲ့လိုမျိုးတွေကိုကျွန်တော်ကရှာဖွေဖော်ထုတ်ရပါမယ်။ဖော်ထုတ်မှသာလေသူက TV ဖြစ်မသွားဘူး။ဟို TV ရောဂါအဆင်ရောက်သွားလို့ရှိရင်သူများကိုကူးတော့မှာဖြစ်ပါတယ်။ကိုရှိုးအဖြစ်မှာတော့မကူးသေးပါဘူး။ဟု
တ်ကဲ့။အဲ့တော့တိဖို့ခက်တာပါဆရာနော်။ဒါပေမဲ့ဒီဆေးစစ်နိုင်လို့ရှိရင်ငိုရှိုး TV ဆင်မှာတည်နိုင်တဲ့သဘောပေါ့
။ဟုတ်ကဲ့။ငိုရှိုး TV ကိုရှာနေအောင်ဒီတခွဲနီးစနစ်တွေကိုစစ်တယ်ပေါ့လေ။ဒီပညာစစ်တယ်ပေါ်လာပါပြီ။အဲ့ဒါတွေနဲ့လိုအပ်တဲ့လူတွေကိုစစ်ပေးဖို့ဆိုပြီးတော့ကျွန်တော်တို့ရဲ့ဒီစီမံချက်ရဲ့ကောင်းစင်နေမှာအလုံးပါရပါတယ်ဟုတ်ပါတ
ယ်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာလက္ခဏာလည်းမပေါ်တော့ကျိုးလည်းမသိနိုင်တော့ဆရာကလည်းတော်လေးလိုအပ်တဲ့သူတွေပေါ့နော်စစ်သင်တဲ့အန္တရာယ်ကြီးတဲ့သူတွေလို့ပြောရမှာဆရာ
ဟုတ
် risk factor များတဲ့သူတွေပေါ့နော
်ဟုတ်တယ်သူတို့ကခုနကကျွန်တော်ပြောလိုပဲချင်းကိတ်ဘုံတကူးလူလိုပဲဥထဲမှာရှိနေတာဖြစ်ပါတယ်အဲ့ဒါသူတို့ကိုကျွန်တော်တို့ကရှာပေးမှရပါတယ်ရှာပေးပြီးတော့မှသူတို့စိတ်ကုပေးရပါမယ်တကယ်လို့မကုခဲ့လို့ရှိရင်သူကယောဂဖြစ်ပြီးတော့လည်းကူးမယ်ဒီလိုရတဲ့တိုင်းနာဖို့လို့လေကျွန်တော်ပညာပေးနေရတာ။နောက်ဆရာဝန်နေနဲ့ပြောပြပေးနေရတာဖြစ်ပါလေ
။ဟုတ်ကဲ့။အဲ့တော့ဒီနေရာမှာဆရာကြီးငိုရှိုး TV အစ်စ်မှာလိုအပ်တဲ့သူတွေကိုချားရမယ်ဆိုတော့ဘလို့လူတွေကလိုအပ်တဲ့သူတွေဖြစ်လေရှိလဲ။ဟိုသူတို့ကိုယ်လည်းသိထားအောင်ပေါ့နော်။တကယ်လို့ကိုကမရှာနိုင်ရင်တောင်သူတို့ကလာပြီးတော့လည်းဒီဆက်သွင်းနိုင်အောင်ဘလို့လူတွေကဒီလိုအပ်တဲ့အနေနဲ့ရှိတဲ့လူတွေကိုပြောရမှာဆရာနော် TV ကူးခံဖို့အတွက
်ဟုတ်ကဲ့
risk factor ရှိတဲ့သူတွေ
risk factor မှန်ပါလေခင်ဗျ
။ဟုတ်ကဲ့။အဲ့လိုလူတွေကဘလို့လူတွေပိုသတိထားတယ်
ပထမဆုံးတည်းအများဆုံးသိထားမဲ့လူတွေကတော့ TV ယောဂဖြစ်ပွားနေတဲ့လူတယောက်ရှိနေသောအိမ်ကမိသားစုရဲ့အားလုံးပဲနော်သူအိမ်ထဲနေတဲ့အတွက်ကြောင့်ကုသနယ်ဖို့အခြေအနေပိုများတယ်အဲ့လိုလူတွေကိုရှာကိုရှာရမယ်နောက်တစ်ခုက TV ကခုနကျွန်တော်ပြောလို့ပဲ TV ပေါ်ကဝင်ရောက်သွားတိုင်းလဲယောဂမဖြစ်ဘူးမဖြစ်သေးဘူးမဖြစ်သေးတဲ့ခါကျတော့ဘလိုလူတွေမှဖြစ်လဲဆိုလို့ရှိရင်အာဟာရဓာတ်နော်အရေးအကြီးဆုံးကအာဟာရဓာတ်ပဲအာဟာရဓာတ်ဆိုတာပရိုတိန်းတို့ကစီဓာတ်တို့ဗီတာမင်ဓာတ်တို့အစရှိတဲ့အာဟာရဓာတ်တွေကိုကုန်လို့ဆိုရနဲ့ညတာဆိုရနဲ့တော့အသားဓာတ်အပါအဝင်ပေါ့လေအဓိကအပြင်အသားဓာတ်လက်ကလည်းအရေးကြီးပါတယ်အဲ့ဒါတွေကိုမစားနိုင်လို့ဆိုလို့ချင်းခုခံအစနစ်မကောင်းတော့ပါဘူးခုခံအစနစ်မကောင်းတဲ့အချိန်မှာဒီဘိုးကသူ့ကိုတက်ခိုက်တော့မှာဖြစ်ပါတယ်အဲ့တော့ခုခံအစနစ်ကျဆင်းနေတဲ့လူတွေဥပမာ HMB ဘိုးတွဲပြီးဖြစ်နေတဲ့လူမျိုးတွေအဲ့လိုမျိုးတွေမှာဆိုလို့ချင်းသတိထားပြီးတော့မရှိုးတူပြီးသူတို့မှာဖြစ်နေနိုင်ပါတယ်သူတို့ကိုလည်းဥသာပေးပြီးရှာရပါမယ်နော်အာရတဘလုံးလုံးတဲ့လူတွေရှာပါမယ
်ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောဘလူလူအမျိုးအစားတွေမှာဒီဖြစ်ဖို့အန္တရာယ်များသေးလဲဆရာ
ဒီပေါ့ rich ညာတဲ့လူတွေကဆီလိတောက်တဲ့လူပြပါဝင်ကျွန်တော်တို့ synthesize ပြောနေတဲ့ဆီလိတောက်တဲ့လူတွေရဲ့အားလုံးရဲ့ငယ်နှုန်းတချို့ဟာဆိုလို့ရှိရင် TV ဖြစ်တာကိုတွေ့တယ်အဲသို့မဟုတ်တနည်းအားဖြင့်ပြောရင် TV ဖြစ်တဲ့လူအားလုံးကိုပြန်ပြီးတော့စစ်ဆေးကြည့်လိုက်ရင်20ရာခိုင်နှုန်းကဆီလိတောက်တဲ့လူတွေဖြစ်နေတယ်အဲ့တော့ဆီလိတောက်တဲ့လူတွေဆိုတာ TV ရောဂါဖြစ်နိုင်တဲ့ခွင့်လမ်းများတဲ့အတွက်ကြောင့်အဲ့လိုလူမျိုးတွေကိုလည်းလောက show TV ရှိမရှိရှာတဲ့မှာလေရှာပြီးတော့လိုရရင်ကုသမှုပေးရပါမယ်။နောက် alcoholism ပေါ့လေအရက်ပေါ့။ရက်တောက်တဲ့လူကလည်းများသောအားဖြင့်အရက်အလုံးကျွန်းတောက်တဲ့ခါမှာအစားကောင်းကောင်းမစားပြတော့ဘူး။သားတတ်တော့လည်းမစားပြတော့ဘူး။အရက်နဲ့ပဲသူတို့ကအာဟာရပြည့်ပြီးတော့ဟိုကယ်လိုရီရပြီးတော့နေရတဲ့ခါကျတော့သူတို့ကလည်းဓာတ်မှန်ချို့တက်နေပါလေ။ခုခံစနစ်ချို့တက်နေပါလေ။အဲ့လိုလူမျိုးဆိုလို့ရှိရင်လည်းမရှိုး TV ဖြစ်ဖို့ခွင့်လန်းပုံများပါလေ။အဲ့လိုလူတွေလည်းရှာဖွေပြီးတော့အဖြစ်မနေစစ်ပြီးလို့ပြောပါတယ
်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီဖြစ်ဖို့အန္တရာယ်များတဲ့သူရှိသေးလားဆရာကြီ
းဒါဘေးလို့ပြောရလို့ရှိရင်အဲတကယ်ကြိုပြောရမလို့ဖြစ်တာပေါ့လေကမ္ဘာပေါ်မှာ TV အဖြစ်ပွားမှုအများဆုံးသောနိုင်ငံတွေရှိပါတယ် တီဗီဝင်တော့ဝင်ဖို့ဖြစ်နေတဲ့နိုင်ငံတွေရှိပါတယ်။ဒါတော့နိုင်ငံပေါင်း194နိုင်ငံရှိတဲ့အထက်မှာတီဗီဝင်တော့ဝင်ဖို့ဖြစ်နေတဲ့နိုင်ငံတွေတို့သတ်မှတ်တာကတော့လူတစ်သိန်းလျင်40လောက်တီဗီဖြစ်တယ်ဆိုလို့ရှိရင်အဲ့အထက်ဟာတီဗီအထက်ဆုံးနိုင်ငံတို့သတ်မှတ်ထားပါတယ်။အဲ့တော့မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း30ဟာတီဗီဝင်တော့ဝင်ဖို့ပေါ့တီဗီအထက်ဆုံးနိုင်ငံတွေဖြစ်ပါတယ်။အဲ့တော့အဲ့လိုနိုင်ငံမှာနေတဲ့လူတွေကိုလည်းတဲ့ပညာရှင်များဆိုတာကခွင့်အခါတင်သလိုမော်ရှိုးတီဗီရှိများဖြစ်များဖြစ်မလားဆိုပြီးတော့စစ်ဆေးထားသင့်ပါတယ်လို့ပြောထားပါတယ်ခင်ဗျ။အဲနောက်တစ်ခါဟိုရွှေပြောင်းနဲ့ရွှေပြောင်းသွားတဲ့ migrant ဟိုပါတယ်အမအမေရိကန်ဝင်လာတဲ့လူတွေဆိုရဲမှာအဲ့ဒီလူကဘယ်နိုင်ငံကလာခဲ့တာလဲ။သူလာခဲ့တဲ့နိုင်ငံကတီဗီဝင်တော့ပေါ်များတဲ့နိုင်ငံလာတာဆိုလို့ရှိရင်တီဗီအဖြစ်များဆုံးနိုင်ငံဖြစ်တယ်။အဲ့ဒီလူကိုလည်းတီဗီများဖြစ်မလားလို့နော်မော်ရှိုးတီဗီများရှိနေမလားလို့တန်ဆရာထားပြီးတော့ရှာဖွေသင့်တယ်လို့ပဲပြောထားတာရှိပါလေခင်ဗျ။
ဟုတ်ကဲ့အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံတော့အတော်များများစစ်သင့်တဲ့နေသားမှရှိနေတာပါဆရာနော်
။မှန်ပါလေခင်ဗျ။တကယ်လည်းကျွန်တော်စစ်ပြောရရင်အမေရိကန်နိုင်ငံမှာလည်းအခုဆိုလို့ချင်းတီဗီဖြစ်ပွားမှုကဒီနှစ်ပေါင်း30အတွင်းမှာလုံးဝတော်တော်ရော့ကျနေတဲ့နေသားကနေနှစ်ပေါင်း30ကျော်လာတဲ့အချိန်မှာအခု2020ကနေစပြီးတော့တီဗီဖြစ်ပွားမှုလေးနည်းနည်းပြန်တက်နေတယ်လို့ကြားပါတယ်။ဘာကြောင့်လဲဆိုတော့ကိုဗစ်နဲ့လည်းဆက်ဆက်နေပါတယ်။ COVID-19 ပြန်ဖြစ်တဲ့အချိန်မှာအဲ့လူတွေကဆေးရုံတက်ကြတယ်ဆေးရုံမှာကိုဗစ်ဖြစ်တဲ့လူတွေကတီဗီရှိတယ်လည်းပါမယ်တီဗီမရှိတယ်လည်းပါမယ်ခြားနိုင်ငံကလူလည်းပါမယ်အဲ့လိုကနေပြီးတော့ပြန်လည်ပြီးတော့ဒီအမေရိကန်မှာနေတဲ့နေကိုရှိပြီးသားမိုက်ခရိုမဟုတ်တဲ့လူတွေရှိကိုကူးစက်တယ်လို့ယူဆပြီးတော့တီဗီဖြစ်ပေါ်တော့အခုပြန်တက်နေတယ်လို့ပြောတဲ့အတွက်ကြောင့်အမေရိကန်မှာပြန်လည်ပြီးတော့သတိရှိဖို့အတွက်ပြောဆိုနေကြတာလေးတွေ့ရပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ